အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုတင်းချောင်ရောက်ရှိနေတဲ့မြန်မာစစ်မြန်မာတွေအတွက်ငွေကြေးထောက်ပံ့ကူညီမယ်လို့မီဇိုရန်ပြည်နယ်ဝန်ကြီးချုပ်ကမနေ့ကပြောသွားတဲ့အကြောင်းမီဇိုရန်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိမီဇိုရန်ပြည်နယ်မှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်အမတ်တွေအပါအဝင်ဆီယနာဒိမှုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးတော့တင်းချောင်သွားသူတောင်းချီရှိနေတယ်လို့လည်းပြောပါတယ်ဒီအကြောင်း VOV သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ကနေတပိတ်မှောက်ဆန္ဒပြသူတွေကိုအကြမ်းဖက်နေနှင်းကလေးအိန္ဒိယမြန်မာနယ်စပ်မှာရှိတဲ့မီဆိုရန်ပြည်နယ်အတွင်းကိုသိမ်းရှောင်လာတဲ့မြန်မာစစ်ဘေးရှောင်တွေအတွက်ငွေကြေးထောက်ပံ့သွားမယ်လို့မီဆိုရန်ပြည်နယ်ဝန်ကြီးချုပ်စိုရန်ထန်းကန်ကပြောဆိုထားတယ်လို့မီဆိုရန်ရောက်မြန်မာနိုင်ငံသားတွေအရေးကူညီဆောင်ရွက်ပေးနေတဲ့ NGO United for Democratic မြန်မာဖွဲ့ကသွားဖက်တွင်းမှုကိုရစ်ချက်ကပြောပါတယ
်စစ်ပြည်နယ်မတိုက်ပွဲတွေကဖြစ်တော့ဒီကဲမာစစ်ဘေးရှောင်တွေထွက်ပြေးလာတဲ့သူတွေကခုရပိုင်းတော်တော်လေးတိုးလာတယ်။ဆိုတော့မနေ့ကဒီဆိုတော့ဒီနယ်ဝန်ကြီးချုပ်ကဒီဝိုင်မယ်ရီနဲ့သူတို့တွေ့ဆုံပြီးတော့မှဒီစစ်ဘေးရှောင်အရေးကိစ္စကိုသူတို့ဆွေးနွေးတဲ့အခါမှာသူကပြောသွားစစ်ဘေးရှောင်တွေအတွက်ရာထားတယ်။ညီကြီးနဲ့ဟိုရဖို့တော်တော်လေးနေစနေပြီးဆိုတဲ့စကားတော့ပြောတယ်ကျွန်တော်ဟိုရဖို့အလားလာတော့ရှိတယ်လို့တော့ကျွန်တော်တို့အနေနဲ့တော့သုံးသပ်လို့ရတာပေါ့နော
်မီဆိုရန်ပြည်နယ်ဝန်ကြီးချုပ်ကနေမနေ့ကစွန်လ15ရက်နေ့ကပြောဆိုသွားပေမဲ့ဘယ်အချိန်ဘယ်လိုကူညီသွားမယ်ဆိုတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းဆန္ဒပြသဘေးမှမှုတွေမှာအကြမ်းဖက်နေနေမှုကြောင့်ချင်းမြင့်နယ်ကမြို့နယ်တချို့နဲ့စကိုင်းတိုင်းကလေးစားတဲ့မြို့နယ်ကဆိတ်ရှောင်များပြားအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုတင်းရှောင်ရောက်ရှိနေတာပါသိမ်းရှောင်ရောက်ရှိလာတဲ့အထက်မှာချင်းမြင့်နယ်ဝန်ကြီးချုပ်ဟောင်းဆလိုက်လန့်လွယ်နဲ့အန်နဒီအမတ်တွေများများရှိနေတယ်လို့ကိုရစ်ချကပြောပါတယ
်ကလေးမျိုးဘက်ကဟာရီရောပေါ့နော်ဟိုချင်းပြည်နယ်ဟာရီရောအန်နဒီအမတ်တော်တော်များများတော့ဒီဘက်မှာရောက်လာကြတယ်မမေ့ကကြားတာတော့ဒီဆလိုက်ဥညံလွယ်နဲ့ရောက်လာတယ်သူတို့ကြားတယ်အချို့လွတ်တော်အမတ်တွေကတော့ကျွန်တော်တို့ဒီအိုက်ဇော့မှာရစီဘီကန်ပြီးလောက်ထားတယ်အဲ့ဒီရစီဘီကန်မှာတော့တော်တော်များများတော့ကျွန်တော်တို့ထားတာပေါ့နော
်လက်ရှိမီဆိုရန်ပြည်နယ်မှာမြန်မာစစ်ဘေးရှောင်တွေတောင်းချီရှိနေပြီမြို့တော်အိုက်ဇော့ပါဝင်နေဆက်မှာခုံလုံနေရတယ်လို့ပြောပါတယ
်မီဆိုရန်တပင်းနယ်လုံးမှာစစ်ဘေးရှောင်ဦးရီတပေါင်းခွဲလောက်ရှိတယ်လို့တော့ကြေညာတယ်ဒီစစ်ဘေးဒုက္ခတွေတွေကဟိုအနေနဲ့ရိတ်ရက်ကနေဝင်လာတာလေဒီကတော့စခန်းကမြို့တော်အိုက်ဇော့မှာပဲနော်လို့ဆိုတော့ရှိတယ်တစ်ခုပဲပေါ့နော်ဒါပေမဲ့နေဆက်ဒေတာတွေမှာပေါ့နော်ဥပမာချင်းတင်တဲ့ရေခေါသားမြို့နယ်နေဆက်ဒီတမားတို့ဘာလို့မလဲစခန်းလေးတွေရှိတယ်ပလဲဝါလူနယ်ဒီဆိုင်ဟာတို့လုံတိုင်တို့ဘာလို့မလဲဟိုကြီးကြီးမောင်မောင်စခန်းရေလို့မဟုတ်ဘူးယာယီပုံစံမျိုးပေါ့နော
်လက်ရှိစစ်ဆောင်တွေကတော့မီဆိုရန်အရဖက်ဖွဲ့စည်းတဲ့ပါဝင်ပါရာရေးဖွဲ့တွေကနေထိုင်ရေးရိတ်ခါကူညီပေးဆောင်နေပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်ဆန္ဒပြသူတချို့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်နဲ့မဏိပူရပြည်နယ်ဘက်ကိုတင်းချောင်လာရတာလည်းဖြစ်ပါတယ်ခင်ဗျာ
အိန္ဒိယမီဆိုရန်ပြည်နယ်ဘက်မှာတင်းချောင်နေသူတွေကိုပြည်နယ်အစိုးရကကူညီမယ်ကြောင်းနိုင်ကွင်းရင်တင်ပြပို့ခဲ့တာပါ